ောက်ဆုံးနေတဲ့နာမည်ကျော်တရုတ်တင်းနစ်အားကစားမယ်ဖန်ရွှေကိုဘေကျင်းကလူငယ်ပြိုင်ပွဲတစ်ခုမှာတနင်္လာနေ့ကပြန်ပြီးတွေ့လာရတယ်လို့ဒီမှာဟာအန်ဒီယန်ချင်းချင်းနဲ့ချင်းချင်းမမရှိနေတယ်လို့လည်းအိုလံပစ်အဖွဲ့တာဝန်ခံသူကပြောပါတယ်။သူ့တရုတ်ဒုဝန်ကြီးချုပ်ဟောင်းဇန်ကောင်းလေကလွန်ခဲ့တဲ့တုံးမှုကအတင်းအဓမ္မနေတုံးပြီးလိန်ဆက်ဆံခဲ့တယ်လို့နိုဗ ెంబ ာ2ရက်နေ့မှာဖန်ကဆိုရှယ်မီဒီယာမှာရေးသားခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပြတ်ကွယ်သွားတဲ့အတွက်နိုင်ငံတကာကဆိုရင်ဒီတရုတ်အနာဘိုင်းတွေကသူ့ရဲ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာပါ။အိုလံပစ်မှာတုံးချင်ဆင်ပြန်ခဲ့သူဝမ်ဘလ်ဒန်တင်းနစ်ချန်ပီယံဖန်ကိုတနင်္လာနေ့မှာတော့တင်းနစ်ကွင်းဘေးမှာရပ်ပြီးကလေးငယ်လေးတွေအတွက်အမှတ်တရတင်းနစ်ဘောလုံးကြီးပေါ်မှာလက်မှတ်ရေးထိုးနေတာလက်ဝင်ရမ်းပြနေတာကိုတွေ့ရပါတယ်။နောက်ပိုင်းမှာသူမဟာ OIC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌတောမတ်စတိုက်နဲ့မိနစ်30ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးသူမအတွက်စိုးရင်ပူပန်ပေးသူတွေကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့ IOC ဥက္ကဋ္ဌကပြောပါတယ်။သူမဟာဘေကျင်းကနေမှပဲဆက်မှာသာရှိနေကြောင်းနဲ့အခုချိန်မှာသူမရဲ့ကိုယ်ရေးကိုယ်တော်ကိုလေးစားကြစေချင်တယ်လို့ပြောခဲ့ကြောင်း IOC ကစင်ညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။